ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီတီဘောမြို့နယ်တွေမှာတီးနံဖြတ်အင်းဆက်ပိုးတစ်မျိုးဖြစ်တဲ့ငမြောင်တောင်ပိုးကြားရောက်ပျက်စီးခဲ့လို့ပြောင်းဆိုင်ခင်ဧကရာကျော်ပျက်စီးခဲ့တယ်လို့နယ်မြေခံတာဝန်ရှိသူကပြောပါတယ်။ဒီပိုးကြားရောက်ခဲ့တဲ့ဆိုင်ခင်တွေကိုတော့မြို့နယ်စိုက်ပျိုးရေးဦးစီးဌာနကဆေးဖြန့်တာပညာပေးလုပ်ငန်းတွေကူညီလှုပ်ဆောင်နေတယ်လို့သိရပါတယ်။ VOA ထိုင်းခြေဆိုင်သတင်းတော်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်မြောက်ပိုင်းသိန်းဒီတီဘောမြို့နယ်ဘက်တွင်မှာငမြောင်တောင်ပိုးကြလို့ဒေတာခန့်တွေရဲ့ပြောင်းခင်ဧကပေါင်းရန်နဲ့ချီပျက်စီးခဲ့ပါတယ်။စိန်နီမြို့နယ်တွင်ငမြောင်တောင်ပိုးကျတဲ့အခြေအနေကိုတော့ကိုတိုင်ကွင်းစင်းလေ့လာခဲ့တဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဆိုင်းစိန်လူကအခုလိုပြောပါရယ
်အခုဆိုရင်မိုက်ဒီအုပ်စုတဲ့အုပ်စုတဲ့တောင်မှဟိုဟာဧက90ကျော်လို့98ဧကလောက်ပြတ်နေနောက်ထပ်ကူးနေရတယ်ရှိသေးတယ်နောက်ထပ်အုပ်စုတွေတော့ရှိသေးတယ်ပြတ်ပွေးမှုတွေတော့အခုစစ်တီကျကျရတာတော့မိုက်ဒီအုပ်စုတဲ့အုပ်စုတဲ့ရသေးတယ်နောက်တခြားအုပ်စုတွေလည်းကောက်ခိုင်းနေလို့မပြတ်လာသေးဘူးဒီကောင်ကပြတ်လာမြန်နေကြ2021ရဲ့နေ့ကမိုက်ဒီတန်ခံကြမှာပဲတတ်တွေ့တာခုဒီဘင်းကရဲ့အတွက်မှာကိုကောက်အုပ်စုကောင်းချူရွာဆိုတာအဲ့မှာဒိန်ကြီးလို့ဆိုလဲဆက်လက်မှလောက်ရှိတယ်ခုအဲ့မှာဒီနေရာကြီးစတွေ့ပြီပြက်ဖြစ်တာတော့အဲ့မှာအေကတိုအေကရှိတယ်နောက်အခုသူတို့ဖြေးဖြန်းနေတယ
်မမြောင်တောင်ပိုးတွေဟာညက်ဘက်မှာသီးနှံစိုက်ခွင်းတွေကိုဖျက်ဆီးနေတယ်လို့ဆိုင်းစိန်လူကအခုလိုဆက်ပြောပါရယ
်ဒီနေ့ကျတော့သူကဒီကတင်မှာပုံးနေတယ်ဒီအထက်မှာသူကကြောင်းတင်တော့တက်ရအရကြောင်းရတယ်ရောအဖူးရဲ့အကုန်လုံးစားတာဒီလောက်ကြည့်သေးရတယ်ဘယ်လိုရှိရင်မမြောင်တောင်ပိုးတွေကခုနေကအဖက်ထရင်တ냐တော့ကြောင်းနေလား
သိန်းဒီမြို့နယ်ပန်းခမ်းအုပ်စုမိုင်လီအုပ်စုဂွန်ကော့ကျေးရွာအုပ်စုဘက်ကပြောင်းချံတွေငမြောင်တောင်ပိုးကျခဲ့ပြီးပျက်စီးမှုဧကပေါင်းကိုတော့အတိအကျမသိရသေးပေမဲ့ဧကရန်နဲ့ချီပျက်စီးခဲ့ပြီလို့သိန်းဒီမြို့နယ်စိုက်ပျိုးရေးဦးစီးဌာနတာဝန်ရှိသူတွေကပြောပါတယ်ငမြောင်တောင်ပိုးကျရောက်တဲ့ကျေးရွာအုပ်စုတွေကိုစိုက်ပျိုးရေးဦးစီးဌာနကနေကြီးကြီးစည်စည်ပြီးဆေးဖြန်းကာကွယ်ရေးစီစဉ်တွေလှုပ်ဆောင်နေတယ်လို့သိန်းဒီမြို့နယ်စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးစောသိန်းထိုက်ကပြောပါတယ်
ဒီနေ့အတီအောင်ကျွန်တော်တို့ကအေကဆေးအဆောက်ရှိပါပြီပြည်စည်းရရှိပါတယ်ကျွန်တော်တို့သက်ဆိုင်ရာတို့သတိဌာနအနေနဲ့ဒီငလောင်တော်မှုတက်တဲ့ကောင်များကိုမှုတော်စီကြထောက်ပံ့ခြင်းတောင်းလူများကိုလက်တွေ့ချန်ခံရင်တော့ဤပြည်သားပြည်သေးတယ်တင်းနှံ့နေပြီလက်တွေ့လုပ်ကြတယ
်ရှမ်းပြည်နယ်ဒီဘောမြို့နယ်နတ်မော်ဆွေအုပ်စုမမုံဟင်းရွာပါမိတ်ရွာမိုင်းနှင်းရွာတွေဘက်မှာပြောင်းချံတွေပိုးချမှုဖြစ်ပွားခဲ့ရမှာစိုက်ပျိုးရေးဌာနအနေနဲ့ဆေးဖြန်းပညာပေးမှုရှိခဲ့တယ်လို့ပြောင်းခင်ပြည့်စုံမှုအခြေအနေကိုတော့ဒီဘောမျိုးနဲ့စိုက်ပျိုးရေးဦးစီးဌာနဦးစီးမှုဦးမိုးကျော်စွာဝင်းကခုလိုပြောပါရယ
်ကျွန်တော်အခုနောက်ဆုံးအခြေအနေကတော့အခုကျွန်တော်ပြည့်စုံမှုပါလေပြည့်စုံပြီးတော့မှစီစစ်ပေါက်ယူနေတယ်ပေါ့လေနော်ပိုးချမှုတော့ကျွန်တော်ကနှိမ့်နေနေတာပေါ့လေနော်ပြည်ညာပြည်လုပ်ငန်းတွေဆောင်ရွက်နေတယ်အဲ့လေတော့ဆောင်ရွက်နေတယ်အခုအဲကျွန်တော်ကနတ်မလန်ပေါ့နော်ဟိုကနတ်မော်ဆွေဖမ်မိတ်မိုင်းလင်းအဲ့ဒီကြောက်စုလေးဦးစုမှာဖြစ်များတော့ပြည့်စုံမှုကခံမှန်းစီရတော့ဟို90ကျော်လောက်တော့ရှိနေတယ်ခင်ဗျာ။ဟိုအပင်ငယ်ဆိုတော့ပျက်စီးသွားတော့ဗောတချို့ကအဖူးရှိနေတယ်ဆိုတော့လည်းဖြိခိုက်တာတော့ပဲရှိရပါဘူးနော်
။ငမြောင်တောင်ပိုးတွေဟာပြောင်းပင်သာမကနှုတ်နေသေးတဲ့အဖူးတွေကိုပါဖျက်ဆီးနေပြီးစိုက်ပျိုးရေးဦးစီးဌာနကနေကူညီနှိမ့်နှင်းပေးနေတယ်ဆိုပေမဲ့လည်းကြက်ရောက်နေတဲ့ပိုးနဲ့ဖျန်းဆီးလုံလောက်မှုအားနည်းနေတယ်လို့တီဘောဒေတာခန်ပြည်နယ်လွှတ်တော်ကုစလဲဆိုင်းခန်းအောင်ကဆိုပါတယ်
သူဒီရွက်တွေခိုက်စားပြတဲ့အပြင်တွေကတော့တပီလို့ကျင်းလေးပါဒါရွက်တွေကပြောင်းသွားတော့ဗော။ကျောင်းမှုတွေကလည်းတိတ်နေရင်သေးဗျ။အတားတော့နည်းနည်းလူရရောကျွန်တော်လိုက်လေ့လာကြည့်တဲ့ခါကျတော့အဲသူတို့လာပေးတဲ့ဆေးတွေကလည်းတလောက်ကြီးများများဆန်းဆန်းမရှိဘူးဗျာဒီပိုးကလည်းရေရှည်ဘယ်လောက်ထိရှိနိုင်မလဲလို့ပြောတော့
ရှမ်းပြည်နယ်မြောက်ပိုင်းတိန်ဒီတီပေါ်လာရှူစတဲ့မြို့နယ်တွေမှာမမြောင်တောင်ပိုးကျရောက်လို့စိုက်ခင်းဧက200ကျော်ပျက်စီးခဲ့တယ်လို့ခံမှန်ပြောဆိုနေပေမဲ့လည်းစည်ရင်အတိအကျမကောက်နိုင်သေးတဲ့အခြေအနေမှာရှိနေပါတယ်ဒီပိုးတွေဟာအိန္ဒိယနိုင်ငံထဲကလာတဲ့ပိုးမျိုးဖြစ်သလိုစညတွင်းကီလိုမီတာ100ဆိပ်ပြန်တန်းသွားလာနိုင်ပြီးတိနံမျိုးပေါင်း80ကျော်ကိုစားတော့ဖြစ်စေနိုင်ပါတယ်။တင်းငမြောင်တောင်ပိုးကိုသိရောက်စွာနေနိုင်မှုမရှိရင်ဆန္ဒရိခာပူလုံမှုပေါ်များစွာတက်ရောက်နိုင်တဲ့ဖြတ်ပိုးဖြစ်သလိုအိန္ဒိယနိုင်ငံကတစ်စင်အရှိတောင်အာရှနဲ့တရုတ်နိုင်ငံတောင်ပိုင်းဒေသတွေကိုလင်းမြန်းစွာပြန့်နှံ့နိုင်ကြောင်းကမ္ဘာဆန္ဒရိခာအဖွဲ့ WFO ကနေသတိပေးနှိုးဆော်ထားပါတယ်ခင်ဗျာ။